မင်္ဂလာပါ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရစေ။ဒီတစ်ပတ်အစီအစဉ်မှာ YBS ရင်းမောင်းတဦးရဲ့ပေးစာကိုအရင်ဆုံးတင်ပြကြပါမယ်။ဒီရန်ကုန်တိုင်းပုဂ္ဂလိကတည်ယူပို့ဆောင်ရေးကြီးကြပ်မှုကော်မတီ YRTC ကနေ YBS ရင်းတွေတစ်စီးနဲ့တစ်စီးကြော်တက်မောင်းနှင်ခြင်းမပြုရဆိုတဲ့စာတွေကိုလိုက်ကပ်ပြီးတဲ့နောက်ပိုင်းမှာရင်းမောင်းတွေနှီးမျိုးစုံနဲ့ဒဏ်ငွေရိုက်တာခံရလို့ပါတဲ့။ကားမတိုင်မှာရက်နေတဲ့ကားရှိလို့အဲ့ဒီကားကိုကြော်ပြီးတော့ရက်လိုက်ရင်ရှင်ပြိုင်ကြော်တက်တယ်မှတ်တိုင်မှာရက်နေတဲ့ကားနောက်ကနေရက်ရင်လဲမှတ်တိုင်မရောက်ဘူးဆိုပြီးတော့ဒဏ်ရိုက်ပါတယ်။တမှုကိုဒဏ်ငွေတထောင်ပေးရပါတယ်။တချို့ရင်မောင်းတွေဆိုရင်တပတ်ထဲမှာတည်းအမှုဆယ်မှုအတွက်ဒဏ်ငွေပေးနေရပါတယ်။ YBS ရင်မောင်းတွေမတရားခံနေရတာကို RFA ကနေတဆင့်တာဝန်ရှိသူတွေသိအောင်ပြောပေးစေလိုပါတယ်ဆိုပြီးတော့ပေးပို့လာတာပါရှင်။အခုဆက်ပြီးတော့ဒဇယ်ဘက်ကပေးပို့လာတဲ့စာကိုတင်ပြကြပါမယ်။စကိုင်းတိုင်းဒဇယ်ဘက်မှာကံဘလူစီရတော့ဥဝတဝတင်တန်းပေးထားတဲ့ပြည်သူစစ်လို့ခေါ်တဲ့စစ်ကြောင်းတွေကတိုင်းပြည်နဲ့လူမျိုးစိတ်အေးချမ်းစွာနေနိုင်ဖို့အတွက်ဘာသာသာသနာအတွက်ဆိုပြီးတော့စီရတော်ကအမြဲတမ်းပြောပြောနေတာပါဒါပေမဲ့အခုဒဇယ်နယ်ထဲမှာရောက်နေတဲ့အဲ့ဒီပြည်သူစစ်တွေကတရွာဝင်တရွာထွက်ရွာတွေကိုဝင်ပြီးတော့တံပိုးကြီးပစ္စည်းတွေလူကျင်သားတွေကိုယူပြီးတော့အိမ်တွေကိုလည်းမီးရှို့ပါတယ်အညာဘက်တွေမှာကအိမ်တလုံးဖြစ်လာဖို့ဆိုတာဆယ်စုနှစ်တခုလောက်သေချာစူးစမ်းနိုင်မှရတာပါဒီလိုဆုံးရှုံးမှုတွေအတွက်ကျွန်တော်တို့ရင်ကွဲမတက်ခန်းစားနေရတာတွေကိုဆရာတော်ဥဝတဝကြားသိအောင်တင်ပြပေးစီလိုပါတယ်ဆိုပြီးတော့ပြပလာတာပါရှင်အခုဆက်ပြီးတင်ပြချင်တာကတော့မလေးရှားရောက်မြန်မာတယောက်ရဲ့ပေးစာပါအရင်ကဆိုရင်မလေးရှားကမြန်မာတန်ရုံမှာ passport တက်တန်းတိုးရင်နေချင်းရပေမဲ့အခုဆိုရင်အရန်ကြပါတယ်ပွဲစားကိုငွေများများပေးပြီးတော့လုခိုင်းရင်တော့နေချင်းရပါတယ်ဒါပေမဲ့ပွဲစားနဲ့လုရင်လခတလစာလောက်အထိကုန်နေပြီးတော့အရင်ကထက်ငွေ3စားလောက်ပူပေးနေရတာပါဒီလိုအခက်အခဲတွေကြောင့်စာအုပ်သက်တမ်းကုန်ပြီးတော့တရားဝင်ကနေတရားမဝင်အလုပ်သမားတွေဖြစ်သွားလို့ပြန်သွားရသူတွေရှိနေပါတယ်မြန်မာတွေအနေနဲ့အလုပ်သမားချင်းတူတာတောင်နိုင်ငံသားတွေကြားမှာအရန်မျက်နှာငယ်နေရပါတယ်ဆိုပြီးတော့ပြပို့လာတာပါရှင်အခုတစ်ခါတော့ကရင်ပြည်နယ်ကပြပို့လာတဲ့စာကိုတင်ပြပါမယ်ကရင်ပြည်နယ်လှိုင်းဘွဲ့မြို့နယ်ပိုင်ကြုံမြို့နယ်ခွဲအပေါင်ကျေးရွာမှာတအိမ်တယောက်စစ်မှုထမ်းရမယ်စစ်မှုမထမ်းခြင်းရင်တအိမ်ကိုနှစ်သိန်းပေးရမယ်ဆိုပြီးတော့ရွာအုပ်ချုပ်ရေးမှူးကကောက်ခံနေပါတယ်တဲ့အုပ်ချုပ်ရေးမှူးဖြစ်ပြီးတော့အခုလိုမျိုးကုန်စည်နှုံတက်နေတဲ့အချိန်မှာငွေကောက်နေတော့ရက်ရွာအကျိုးအတွက်ဘလို့များကာကွယ်ပေးမှာပါလဲဒီအကြောင်းအများပြည်သူသိအောင်ဖော်ပြပေးပါဆိုပြီးတော့ပြပို့လာတာပါရှင်ဒီတစ်ပတ် RFA ပေးစာပြန်စာအစီအစဉ်ကစာရီမှာပေးပို့သူတွေရဲ့လုံခြုံရေးအရာနာမည်တွေကိုမဖော်ပြဘဲတင်ပြခဲ့တာပါရှင်ဒီတစ်ပတ်အစီအစဉ်ကိုတော့ဒီလောက်နဲ့ပဲရန်နာပါရစေ။နောက်တစ်ပတ်မှာလည်း RFA ပြည်သက်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်။